အကြမ်းဖက်မှုတွေအတွင်းလိမ်မိုင်းဆိုင်ရာထိပါးစော်ကားခံခဲ့ရတယ်လို့ပြောဆိုထားတယ်။ရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတစ်ခုကတော့ဒီကာလအတွင်းမွေးဖွားလာတဲ့ကလေးတွေပေါ်မှာမိသားစုအတိုင်းဝိုင်းရဲ့ငြင်းပယ်ခံရမှုပါ။ဒီကာလအတွင်းမွေးဖွားလာတဲ့ကလေးငယ်တွေပေါ်မှာလည်းပတ်ဝန်းကျင်ကကဲ့ရဲ့ရှုံချမဲ့အရေးပေါ်အခုညီပေးရေးအဖွဲ့အစည်းတွေဘက် ထွက်ပြေးလာကြတာတနည်းနည်းပါရှိလာခဲ့ပါပြီ။ထွက်ပြေးလာကြတဲ့ဒုက္ခတွေအမျိုးသမီးတွေအများအပြားကလည်းသူတို့အပေါ်လုံခြုံရေးတပ်ဖွဲ့တွေကလိမ်ပိုင်းဆိုင်ရာထိပါဆော့ကားခဲ့ကြတယ်လို့ပြောဆိုနေကြတာပါ။ဘင်္ဂါရီဆိုင်ရာကော့ဆက်တစားကဒုက္ခတွေစခန်းမှာနေထိုင်နေတဲ့ရှာဖရီကာဗီဂွန်းကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လိမ်ပိုင်းဆိုင်ရာကျူးလွန်ဆော့ကားခံခဲ့ရတယ်လို့ပြောဆိုထားပြီးသူမရဲ့နောက်ဆုံးဖွမ်းနိုင်ခဲ့တဲ့တနည်းဖြစ်သူကိုယောက်ျားဖြစ်သူကလက်မခံတာကြောင့်ကလေးတွေကိုတယောက်တည်းပြုစုဆောင်ရှောက်နေရသူပါရှာဖီကာဗီဂွန်းကအခုလိုပြောပါတယ
်ဆာရမ်လာဂေအတမန်ကမွန်တူတဲ့ဘဝကလည်းဆာရမ်လာဂေ
ကျွန်မကလေးကိုလူတွေကခေါ်မသွားရဲပါဘူးလူတွေကမျိုးစုံပြောကြပါတယ်ကလေးကိုပေးပြဖို့ကျွန်မနှစ်ခါစူးစမ်းခဲ့ပါတယ
်ကုလသမဂ္ဂလူရှိရန်ပုံငွေအဖွဲ့ UNFPA ရဲ့အဆိုအရတော့ဩအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာအမျိုးသမီးတွေထဲက13,000ကျော်တို့ဟာလိမ်ပိုင်းဆိုင်ရာအကျန်းဖက်ခံခဲ့ရတယ်လို့ပြောဆိုထားတာပါ။ဒီနှစ်ထဲမှာကလေးမွေးဖွားမှုနှုန်းကလည်းတိုးလာမယ်လို့ခန့်မှန်းထားပါတယ်။ဒုက္ခတဲ့စခန်းတွေမှာတရက်ကိုအကျန်းဖက်အဖြစ်ကလေးငယ်60ဦးလောက်မီးဖွားနေပြီးတချို့ကလေးတွေကတော့မိဘတွေကစွန့်ပစ်ကြတာကြောင့်အကူအညီပေးရအဖွဲ့အစည်းတွေနဲ့လူမှုအတိုင်းဝိုင်းတို့ကအတူဆောက်ရှောက်နေကြတယ်လို့လဲကုလသမဂ္ဂကလေးတင်ငယ်များရွှေပုံငွေအဖွဲ့ UNICEF ကပြောဆိုထားတာပါအကူအညီပေးရအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children Fund က Beatrix Ochoa ကအခုလိုပြောပါတယ
် Our biggest concern for all children being born at this time of the year regardless of how they have been conceived
ဒီနေ့ဒီကာလအတွင်းမွေးလာတဲ့ကလေးငယ်တွေအားလုံးအတွက်ကျမတို့အစိုးရဆုံးကိစ္စကတော့သူတို့ကိုဘယ်လိုပဲကိုဝင်ဆောင်ခဲ့ပါစေဒီကလေးတွေပေါ်မှာအမျိုးမျိုးဆွဆွဲပြောဆိုလာကြနိုင်တဲ့ကိစ္စပါကလေးတွေအားလုံးအနေနဲ့အကောင်းဆုံးပုံစံနဲ့သူတို့ဘဝကိုစတင်တိုင်ဝင်ရှိပါတယ်ကျမကြီးဆောင်ရှောက်မှုသူတို့ကိုဂရုစိုက်မဲ့အမိသားစုပညာသင်ကြားခွင့်နဲ့အစာအာဟာရပြည့်ဝစွာရရှိခွင့်လည်းရှိပါတယ
်မြန်မာအစိုးရဘက်ကတော့ရူဟင်ဂျာဆိုတဲ့အမည်ကိုလက်သက်မခံသလိုအခုလိုဒုက္ခသည်တွေရဲ့ဆွဆွဲချက်တွေကိုလည်းအထောက်အထားခံတိုင်လုံးလုံးနဲ့တရားဥပဒေကြောင့်အဖြေရှင်းဖို့တိုက်တွန်းထားတာပါ။ဒါပေမဲ့လို့လဲအချက်ဖက်ခံရမှုတွေကနေအသက်လူထွက်ပြေးရတဲ့အခြေအနေမျိုးမှာဒုက္ခတွေတွေအနေနဲ့လိမ်ပိုင်းဆိုင်ရာကျူးလွန်မှုအပါအဝင်အခွင့်အရေးချိုးဖောက်ခံရမှုတွေရဲ့လက်သက်တရားခံဘယ်သူဖြစ်တယ်ဆိုတာကိုထိုင်ထိုင်မာမာတသက်တင်ပြဖို့ဆိုတာမဖြစ်နိုင်ဘူးလို့လဲရိုဟင်ဂျာအခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေကြတာဖြစ်ပါတယ်ရှင်။